ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်ဖို့ကြိုးပမ်းနေချိန်မှာပဲထိုင်းနိုင်ငံကနေတိတ်နဲ့ချီတဲ့မြန်မာနိုင်ငံသားတွေပြန်လာဖို့ရှိနေတာကြောင့်မြန်မာအစိုးရတာဝန်ရှိသူတွေကြိုတင်ပြင်ဆင်ထားဖို့အလုပ်သမားရေးလှုပ်ရှားသူတွေကသတိပေးနေတဲ့အကြောင်းတင်ပြပေးချင်ပါတယ်။ထိုင်းနိုင်ငံရောက်အလုပ်သမားတွေဒီလ AB လ15ရက်နေ့နောက်ပိုင်းနေရက်ပြန်နိုင်ကြောင်းမြန်မာနိုင်ငံသားရေးဝန်ကြီးဌာနကအစောပိုင်းကသတင်းထုတ်ပြန်ခဲ့ပေမဲ့နောက်ပိုင်းမှာတော့ AB လကုန်နောက်ပိုင်းမှသာပြန်လာဖို့ပြင်ဆင်ချက်ထပ်မံထုတ်ပြန်ခဲ့တာပါ။ဒါပေမဲ့လည်းထိုင်းနိုင်ငံမှာ COVID-19 ရောဂါကြောင့်အလုပ်လက်မဲ့ဖြစ်နေကြရတဲ့မြန်မာအလုပ်သမားတွေအနေနဲ့နေရက်ပြန်ဖို့အချိန်ကြာကြာစောင့်ဆိုင်းနိုင်မဲ့အခြေအနေမရှိဘူးလို့လည်းမြန်မာအလုပ်သမားတွေကိုအကူအညီပေးနေတဲ့ AAC အလုပ်သမားကူညီရေးအဖွဲ့ရဲ့တာဝန်ခံကိုရဲမင်းကအခုလိုပြောပြပါတယ်
။ကျွန်တော်တို့ဒီ30ရက်နောက်ပိုင်းမှာပြန်လာရဖို့ပန်ကြားစာထပ်ထုတ်တယ်။အမှန်နဲ့ဒီဘက်ကတော့ဒီဘက်ကအခြေအနေတွေကမပြန်လာနိုင်အောင်ခဏနေအောင်စသည်ဖြင့်ပြောနေပြီ။မြန်မာထိုင်းထဲမှာကြာဒီအလုပ်သမားတွေကတအားကိုဒုက္ခရောက်နေပြီ။ဘယ်လိုမှတောက်မခံနိုင်တော့ဘဲနဲ့ကျွန်တော်တို့30ရက်နောက်ပိုင်းမှာဟိုရတဲ့နီးလမ်းတွေနဲ့နေသက်တွေကိုပြန်ဆင်းလာရမယ်ဆိုရင်ကျွန်တော်တို့ဘက်ကဘယ်လိုပြင်ဆင်မလဲ၊ဘယ်လိုတောက်ရမလဲ၊ပြင်ဝင်တော့မရှိဘူးဆိုတော့ခုံးဝင်တဲ့ပေါက်တွေကဝင်လာရင်ဘယ်လိုစိတ်ဝင်လာ၊အဲ့လူတွေကိုဘယ်လိုတန်းတန်းသိနေနဲ့ကျွန်တော်တို့ကျန်းမာရေးကိစ္စတွေကိုဘယ်လိုလေ့လာဆောင့်ကြည့်နိုင်မလဲ၊ဘယ်လိုသူ့ကိုကျွန်တော်တို့စစ်ဆေးတိုင်းထောင်နိုင်မလဲ။ဒါတွေကိုကျွန်တော်တို့ပြန်ပြီးတော့သူ့ဘက်ကပြင်ဆင်ထားမှာဖြစ်ပါတယ်။အလုပ်သားတွေကလုံးဝငတ်ပြီးလုံးဝမခံနိုင်ဘူးဆိုရင်တော့သူ့ပုံစံတော့ပြန်လာကြမယ့်အနေထားမှာရှိတယ်။
မြန်မာအစိုးရရဲ့ထုတ်ပြန်ချက်ဟာအဖြစ်မဟုတ်ကြောင်းနဲ့ပြန်လာမဲ့နိုင်ငံသားတွေအတွက်ဘယ်လိုပြင်ဆင်ထားပေးမလဲဆိုတာကိုသာအဓိကကျတယ်လို့လည်းဆိုပါတယ်
။မပြန်လာနိုင်အောင်ဆိုတာနဲ့ကျွန်တော်တို့ဒါအဖြစ်မှာမဟုတ်သေးဘူး။ပြန်လာခဲ့ရင်ဘယ်လိုလုပ်မလဲ၊ဘယ်လိုအကောင်းဆုံးကိစ္စမလဲဆိုတာအဓိကပါ။ဘယ်လိုထားပြီးတော့ပြင်ဆင်ထားဖို့သင့်နေပါပြီ။ဘာလို့လဲ?ထိုင်းမှာလူမားတွေတန်းတဲ့ချီရှိနေတယ်။အဲ့ဒီကပြန်လာတဲ့လူဟာဒီဒီခေါက်သိမ်းတဲ့ချီရှိနေပါတယ်။ဒါကျွန်တော်တို့လူမားတွေလုပ်တဲ့လူတွေအချင်းချင်းခံထားတဲ့ဆင်းမှာနော်။အဲ့ဒါကိုလေပုံများညားဝနိုင်တယ်။အဲ့တော့ကျွန်တော်တို့ကိစ္စကိုပေါ့စံတာကျွန်တော်သဘောမထားဘဲနဲ့အတူလေးနဲ့ထားပြီးတော့ဒီလူတွေသူတို့ပြန်ပုံစံမျိုးစုံနဲ့ပြန်လာရင်လေဆက်ကိုဝင်လာရင်ဘယ်လိုတားသီးမလဲ၊ဘယ်လိုလုပ်မလဲ၊ဘယ်လိုကန့်နေသွင်းနိုင်မလဲဆိုတာကိုခရီးကကျွန်တော်ယူတင်စဉ်းစားပါလို့ကျွန်တော်ကသူ့အဖြစ်နိုင်ငံတော်သူ့အတိုင်းတော့ပြောကြားခြင်းနဲ့ပေါ့နော်။
စေယုံပိတ်လိုက်လို့လုတ်ပြုတ်နေတဲ့မြန်မာလူသမားကိုကျော်စရာကတော့ထိုင်းမှာရတဲ့အလုပ်ကိုရှာနေသလိုမရရင်လည်းမဖြစ်မနေဘူးလို့နေရက်ပြန်ရမှာဖြစ်တဲ့အကြောင်းနေရက်ပြန်လာတော့အခက်အခဲတွေနဲ့ပြန်ရမှာဖြစ်တယ်လို့ဆိုပါတယ်
။ကျွန်တော်တို့တော့မှာအခုအလုပ်ရုံပိတ်ပြီးတော့မှာမဖြစ်မနေသွားရတော့မယ်ဆိုရင်တော့မှာပဲကိုကဗမာပြည်မှာအလုပ်လုပ်လို့ရှိရင်တော့အလုပ်စံပါစံနဲ့ဇွဲကြီးနဲ့လုပ်မယ်ဆိုတော့တစ်နှစ်လောက်ကတော့အထက်ငယ်ရှိပါရဲ့။လူဝဲချက်တွေကတစ်နှစ်လောက်ထိမဆောက်ပေးနိုင်ဘူး။အဲ့လိုအချင်းတွေရှိပါတယ်။ဆူဆူတာကြီးတွေကတချို့တွေကြတော့လည်းလူလူတွေကြတော့လည်းဟိုမိကိုဖောက်ဖို့တွေရှိရဲ့လုံးမလုံးလည်းမိကိုဖောက်မိကိုလေးတွေရှိပါတယ်။တချို့ကြတော့လည်းမိသားစုလိုက်ကလေးတွေရာကလေးတွေရဲ့ကျောင်းသက်ရေးကျောင်းဝင်ရာဝိစာတွေစာရေးတောက်ရေးတွေအကုန်လုံးမခင်ဗျာလူအပ်တဲ့ဟာတွေပတ်စံလူအပ်တာတွေရှိပါတယ်။
ထိုင်းနိုင်ငံမှာမြန်မာအလုပ်သမားသုံးသန်းထက်မနည်းရှိနေပြီးကိုရိုနာဗိုင်းရပ်စ်ဖြစ်ပြီးကုန်ငန်းမရလို့စိတ်ယုံတွေပိတ်လိုက်ရတာတွေကုန်ကြောတွေဝယ်မဲ့နိုင်ငံမရှိလို့အလုပ်ယုံတွေကအလုပ်သမားရှော့ထရရမှာမြန်မာအလုပ်သမားတွေလည်းအများအပြားပါဝင်ပါတယ်။အလုပ်မရှိနေနာကြီးမရနေထိုင်စားသောက်ဖို့အခက်အခဲတွေကြောင့်နေရက်ကိုပြန်ဖို့ဆုံးဖြတ်ကြတာဖြစ်ပါတယ်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေပါတယ်။